အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာဗျူဟာကျတဲ့ခရိုင်ဒေသတစ်ခုတည်းကတာလီဘန်တပုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုလာကြာထိန်းချုပ်ထားတဲ့ဒီဒေသကိုတော့အမေရိကန်စစ်တပ်ရဲ့အကြမ်းဉာဏ်လေကြောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နော်ဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့တာလို့ဒေတာရစ်စီရေးပြောခွင့်ရဝါလီမိုဟာမက်အာမက်ဆိုင်က BOA ကိုပြောပါတယ်။ဒီဒေတာရစ်မှာတာလီဘန်တပုံတွေနဲ့နှစ်ရက်ကြာအပြင်းထန်တိုက်ခိုက်ခဲ့ရပြီးတဲ့နောက်အစိုးရကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ဒေတာရစ်ကတာလီဘန်တို့ရဲ့အရေးကြီးတဲ့အခြေစိုက်စခန်းသုံးခုကိုအမေရိကန်ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်သွေးကြ20ကျော်သေဆုံးပြီးခရိုင်ရဲ့ဗဟိုချက်ကိုအာဖဂန်တပ်ဖွဲ့တွေထိန်းချုပ်နိုင်ရေးပို့ပြီးတော့လွယ်ကူသွားစေတာလို့လည်းပြောပါတယ်။အောင်မြင်မှုရခဲ့တယ်ဆိုတဲ့အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်အပေါ်မှာတော့တာလီဘန်အဖွဲ့ဘက်ကမှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူး။တပုံတွေကဒေတာရင်းရေးပါတဲ့အဆောက်အုံကြီးတွေတဝိုက်မှာမိုင်းတွေထောင်ထားတာကြောင့်ရှားပွေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပါတယ်။နာဝါဒေတာပြန်လည်သိမ့်ပိုက်ရေးပြီးခဲ့တဲ့စနေနေ့ကစခဲ့တဲ့အာဖဂန်တပ်ဖွဲ့တွေရဲ့ထိုးစစ်တွေအတွင်းတာလီဘန်တိုက်ခိုက်ရေးသမားဒါဇင်နဲ့ချီချတေဆုံးခဲ့တယ်လို့ပြောဆိုပြီးနှစ်ဖက်စလုံးကအထိခိုက်အကြဆုံးစင်းကိုထုတ်ပြန်သွားမှာဖြစ်တယ်လို့လည်းအာမက်ဆိုင်ကပြောပါတယ်ရှင်။